Japan နိုင်ငံဟာအခုနှစ်ကစပြီး၅နှစ်အတွင်းနိုင်ငံသားကျွမ်းကျင်လုပ်သား၈သိန်းကျော်ကိုခေါ်ယူသွားဖို့ပြင်ဆင်နေပါတယ်ဒီထဲမှာကဏ္ဍတချို့အတွက်မြန်မာနိုင်ငံသားတွေကိုခေါ်ယူလာဖို့ရှိပြီးလုပ်ငန်းကျွမ်းကျင်မှုနဲ့အလုပ်ကံအမျိုးအစားတွေကိုကြိုတင်လေ့လာပြင်ဆင်ပြီးမှလာရောက်ကြဖို့ဂျပန်ရောက်မြန်မာနိုင်ငံသားများအဖွဲ့ကအကြံပြုထားပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မန်းရင်ချင်းနိုင်တင်ဆက်ထားပါတယ်
ဂျပန်နိုင်ငံတွင်းဆောက်လုပ်ရေးကုန်ထုတ်လုပ်ငန်းလေယာစိုက်ပျိုးရေးနဲ့ကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေမှာပြည်ပကအလုပ်သမားတွေကိုဖြည့်တင်းဖို့စဉ်းစားနေကြောင်းဂျပန်အစိုးရတာဝန်ရှိသူတွေကမကြသေးခင်ကပြောပါတယ်။လုပ်သားပြက်လက်မှုမရှိအောင်ကျွမ်းကျင်အလုပ်သမားခေါ်ယူတာကိုဂျပန်နိုင်ငံကအခုနှစ်ထဲမှာနှစ်ဆမြင့်တင်သွားဖို့ရှိနေပြီးဒီနှစ်ကစလို၅နှစ်အတွင်းပြည်ပအလုပ်သမား၈သိန်းကျော်ခေါ်ဖို့စီစဉ်နေတာပါ။ဒီတဲကမှဆောက်လုပ်ရေးလုပ်ငန်းအပါအဝင်တချို့ကဏ္ဍတွေအတွက်မြန်မာလုပ်သားတွေကိုလည်းခေါ်ယူဖို့ရှိကြောင်းမြန်မာပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီတချို့က VOA ကိုပြောပါရယ်ပြည်ပကျွမ်းကျင်လုပ်သားတွေထဲမှာလုံအားခတတ်တာတဲ့မြန်မာနိုင်ငံသားတွေကိုခေါ်ယူဖို့ဂျပန်ဘက်ကစိတ်ဝင်စားကြောင်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါရယ်ဒါပေမဲ့ဂျပန်အလုပ်ရှင်တွေကမြန်မာအလုပ်သမားတွေနဲ့ဆက်ဆံတဲ့နေရာမှာတော့ပြဿနာတချို့ရှိနေပါတယ်။မြန်မာအေဂျင့်တွေဂျပန်အလုပ်ရှင်တွေဂျားပွဲစားတွေဂျားမှာသဘောထားကွဲလွဲမှုတွေဖြစ်လေရှိပါတယ်။ပြီးတော့မြန်မာအလုပ်သမားအများစုဟာလုပ်ငန်းသဘောကိုတေချာမလေ့လာဘဲဂျပန်ကိုရောက်လာပြီးလုပ်ငန်းဝင်အစဉ်မပြေတော့မှအလုပ်ပြောင်းတာတင်းရှောင်တာတွေလုပ်လေရှိကြောင်းဦးတန်းဆွေကအခုလိုပြောပါတယ်။
ဒါကြိလို့ရှိရင်မင်းရမဒီပါလာဒီကမ္ဘာနိုင်ငံသားတွေရဲ့ဒီကျွမ်းကျင်လုပ်တာတဲ့ဒီကျောင်းလာတဲ့သူတွေ90ရာခိုင်နှုန်းကသူလုပ်ခွင့်ရနိုင်တယ်လုပ်ငန်းကိုရတယ်ဆက်ပြီးပြီးတော့ဘူးကမ္ဘာနိုင်ငံနိုင်ငံကြီးခြေပေါ်မှာမူတည်ပြီးတော့ပြေးရတယ်ခေတ္တကြီးဖြစ်အောင်အဲ့ဒါကိုလျှောက်တဲ့သူက90ရာခိုင်နှုန်းဖြစ်နေတယ်ဆိုပြီးတော့ဒန်းမှာစော်လေးကိုကြီးနေတယ်ကိုပါလာတယ်အဲဒီလိုဖြစ်တဲ့အခါကျတော့ဒါရီယသူဂျပန်လူတွေထုတ်တဲ့ကတော့ဒီနိုင်ငံကြီးခြေပေါ်မှာမူတည်ပြေးရတဲ့ပြည်သားကိုလွဲလို့ကလုတာပဲဆိုပြီးတော့ဒီဘာလို့ဒီတိုင်းဝမ်းဆက်တည်ရလို့တစ်ခါလဲဒီကျောင်းကျင်လူကဒီလူအချက်တွေမှာဒီကိစ္စဟိုဒီကိစ္စတွေအလုံးဖြစ်တဲ့အခါကျတော့ကျွန်တော်ကြားတာပေါ့ဒီအင်ဒိုနီးရှားလူသားတွေစေဖို့တော့ရှိတယ်ဆိုပြီးတော့ရွှတ်တော်မှာပေါ့ဒီစိတ်တွန်းနေကြတယ်
မြန်မာနိုင်ငံသားတွေအနေနဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းမြန်မာနိုင်ငံအလုပ်သမားသမဂ္ဂလူအဖွဲ့တွေကိုဆက်သွယ်ပြီးလုပ်ငန်းသဘာဝနဲ့စီမံစည်းကမ်းတွေကိုကြိုတင်မေးမြန်းစုံစမ်းတင်ကြောင်းသူကပြောပါရယ်ဂျပန်ရောက်မှလုပ်ငန်းခွင်ကနေထွက်ပြေးတိမ်းရှောင်တာဟာနောက်လာမယ့်အလုပ်သမားတွေကိုထိခိုက်နိုင်ကြောင်းဂျပန်ရောက်မြန်မာအဖွဲ့အစည်းတွေကပြောပါရယ်လက်ရှိစစ်ကောင်စီရဲ့ဂျပန်နိုင်ငံတိုကျိုအခြေစိုက်မြန်မာတန်ယုံကတော့ဂျပန်နိုင်ငံကိုတွားရောက်မယ့်မြန်မာနိုင်ငံသားတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနကတစ်ဆင့်ပေးပို့လာတဲ့အလုပ်ကန်လန်းစာတမန်လက်တာတွေကိုစီစစ်ဆောင်ရွက်ပေးနေတယ်ဆိုတာကိုအောက်တိုဘာလ15ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံမှာရှိတဲ့အလုပ်သမားကြီးကြပ်ရေးကုမ္ပဏီနဲ့အလုပ်ခေါ်ယူတဲ့စက်ရုံကုမ္ပဏီတွေဂျပန်နိုင်ငံမှာတည်ယဝင်တည်ထောင်ခြင်းရှိမရှိစာရွက်စာရင်းအထောက်အထားတွေကိုစီစစ်ပြီးစီစစ်တွေ့ရှိချက်များသဘောထားမှတ်ချက်များကိုနိုင်ငံခြားရေးဝန်ကြီးဌာနကတစဉ်အလုပ်သမားဝန်ကြီးဌာနကိုပြန်လည်ပေးပို့နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်မြန်မာအဖွဲ့အစည်းတွေရဲ့စီးရင်အရဂျပန်မှာအလုပ်လုပ်ကြောင်းတက်နေတဲ့မြန်မာနိုင်ငံသားအရေးအတွက်က8000ကျော်ရှိပါတယ်။လက်ရှိလဲဘိုးဘွားဆောက်ရှောက်ရေးဆောက်လုပ်ရေးစိုက်ပျိုးရေးနဲ့ဟိုတယ်လုပ်ငန်းတွေအတွက်မြန်မာနိုင်ငံသားတွေကိုဂျပန်အလုပ်ရှင်တွေကခေါ်ယူဖို့ရှိနေပါတယ်။